မြောက်ကိုရီးယားကဖမ်းထားတဲ့အမေရိကန်နိုင်ငံသားမက်သျူးမီလာကိုမြောက်ကိုရီးယားနိုင်ငံပေါ်ရန်လူတဲ့လုပ်ရပ်တွေလုပ်တယ်လို့ဆိုဆက်ပြီးအလုချမ်းနဲ့ထောင်ဒဏ်6နှစ်ချမှတ်လိုက်ပါတယ်။အသက်20အရွယ်မီလာဟာပြီးခဲ့တဲ့ဧပြီလတုန်းကမြောက်ကိုရီးယားလူဝင်မှုကြီးကြပ်ရေးရှိမှာသူ့ရဲ့ပြည်ဝင်ဝင်ဗီဇာကိုစုပ်ဖြဲပစ်ပြီးနိုင်ငံရေးခိုလုံခွင့်တောင်းခံခဲ့တာပါ။ဒီကနေ့မနက်ပိုင်းအကြီးအကဲတရုတ်ခွင်မှာမီလာအနေနဲ့အယူခံပိုင်권အလားအလာကိုလည်းပေးချခဲ့ပါတယ်။မြောက်ကိုရီးယားနိုင်ငံနဲ့ကမ္ဘာလိုက်ခီးတဲ့ဒူးအနေနဲ့ဝင်ရောက်ပြီးတမာကျန်းစာအုပ်တအုပ်ခြံထားခဲ့မှုနဲ့မီလာရုံးကဖန်ခံထားရတဲ့နောက်ထပ်အမေရိကန်နိုင်ငံသားတဦးဖြစ်သူ Jeffrey Fowl ကိုလည်းမကြခင်မှာတရားရုံးတင်မယ်လို့ခန့်မှန်းထားပါတယ်။တတိယမြောက်အမေရိကန်နိုင်ငံသားတဦးဖြစ်သူကိုရီးယားနယ်ပယ် Kenneth Bay ကိုတော့မြောက်ကိုရီးယားအစိုးရကိုဖြုတ်ချဖို့ရည်ရွယ်ချက်နဲ့ရန်လူရဲလုပ်ရက်တွေလုပ်ခဲ့လို့ဆွဲချက်တင်ပြီးထောင်ဒဏ်15နှစ်ချမှတ်ထားပါတယ်။